ဲဒီတစ်ပတ်တော့ကျွန်တော်တို့မူဂျိုကိုဘယ်နှစ်နှစ်ကစထားကြတယ်လဲဆိုတာလေးငင်းခုန်ကြည့်ရင်းနဲ့တွေ့ဘူးတဲ့မြင်ကွင်းတွေကိုတင်ပြမယ်ဆွေးနွေးမိတာလေးကိုတစ်ခေါက်ပေါက်တယ်ပြန်ချခြင်းနဲ့ပေါ့ကျွန်တော်ပြောဥပါတယ်နော်ဝေးနိုင်ငံမှာ3နှစ်ပတ်လဲဆိုရင်ကလေးတွေရဲ့အသက်3နှစ်ပတ်လဲဆိုရင်မူဂျိုစပြီးတော့ထားကြပြီဒါကြောင့်သူလဲသူ့အတိုင်းဒါနဲ့သူအောင်မြင်အောင်စီစဉ်နိုင်တယ်ပေါ့သူတို့ဆောင်ရွက်နိုင်တယ်ပေါ့ကျွန်တော်တို့စင်ကာပူမှာကြည့်ကြပြန်တဲ့အခါကျတော့ခုနှစ်နှစ်မှမူဂျိုစထားတာတွေကိုလည်းတွေ့ကြပြန်ပါတယ်။ကိုင်းဘာကြောင့်ဒီလောက်တောင်၄နှစ်တောင်ကြာနေကြလဲ။ဘသူတွေကပုံမှန်လဲအဲ့လိုပဲတွေးကြတော့မှလားကျွန်တော်စဉ်းစားပါတယ်။နံပါတ်၁တော့ဒီလိုလောက်ကြရအောင်ပါ။သူတို့ရဲ့အကြောင်းကြားချက်တွေကိုကြည့်ကြရအောင်ပါ။ခုနကခုနှစ်နှစ်မှမူဂျိုကိုစထားတယ်ဆိုတော့အကြောင်းတွေရဲ့စင်ကာပူကစဉ်းစားချက်တွေကတော့ဘာလဲဆိုတော့သူတို့ကတင်ကြားမှုကိုလက်ခံနိုင်တဲ့အရွယ်ကိုပဲစပြီးတော့တင်မယ်လို့ဆိုပါတယ်။သူတို့အကြောင်းတွေကတော့အများသိကြတဲ့အတိုင်းပါတင်ယုံညွန်းတဲ့အသေးစိတ်ကိုမပေးထားပါဘူးသူတို့ရဲ့အထက်ပညာရေးကတာဝန်ကြီးကြီးယူထားတဲ့သူတွေဟာသူတို့လူကျင်တဲ့အဲ့ဒီကလေးတွေမှာရှိလာမယ့်အရေးအချင်းတွေကိုသာသူတို့သတ်မှတ်ပေးထားတာပါအဲ့တော့ပြောရရင်တော့အများသိကြတဲ့နီးပေါ့နော်ကျွန်တော်တို့အဲ့ကလေးတွေကိုပုံသေးနီးမရှိတဲ့နီးနဲ့တင်ကြားပေးကြတယ်ပေါ့အခုပြန်ကြည့်လိုက်ပါအဲ့ဒီကစင်ကာပူမှာရှိတဲ့မူဂျိုအကြောင်းနေဆိုရင်6ထပ်အကြောင်းဆောင်ကြီးတွေနဲ့သွားပါတယ်ကျွန်တော်ဟာရန်ကုန်တက္ကသိုလ်ဘူတထောင်နယ်မြေဆိုတဲ့နေရာမှာနှစ်နှစ်တိတိကျွန်တော်တက်ဖူးပါတယ်အဲ့တော့ကျွန်တော်တို့ရဲ့တက်ကတူအကြောင်းဟာခုနပြောတဲ့စင်ကာပူကမူဂျိုအကြောင်းလောက်တောင်မှမရှိပါဘူးကျွန်တော်တို့ကစေယုံအဆောင်လေးလောက်ပဲရှိတာပါဒါကတော့ကျွန်တော်ရုပ်ပိုင်းဆိုင်ရာကိုနှိုင်းပြခြင်းဖြစ်ပါတယ်အဲ့ဒီကလေးတွေမှာသင်ရတယ်အင်္ဂလိပ်စာသင်ရတယ်သင်္ချာသင်ရတယ်သိပ္ပံသင်ရတယ်ပြီးတော့ဘာသာစကားပေါ့တရုတ်ဘာသာတမဲဘာသာမလေးဘာသာတွေကကြိုက်တာရွေးပေါ့လေအဲ့တော့ပြီးတော့သူတို့ဆက်သင်ရတဲ့ကိစ္စကအားကစားရဲ့ပကြီးရဲ့ဂီတရဲ့ကျွန်တော်အချိန်မှများစွာဒီကိစ္စကိုတင်ပြဖို့ပါတယ်။ဘာကြောင့်လဲ။ဒီအပေါ်မှာကဘာကြီးမှရှိတဲ့မိဘတွေရဲ့သဘောထားမတူကြလို့ပါ။တချို့သောမိဘတွေကစာမေးပွဲစစ်စရာမလိုတဲ့အဲ့ဒီ၃မျိုးကိုပေါ့ပေါ့တန်တန်သဘောထားကြပါတယ်။သူတို့ရဲ့စိတ်ကတော့ဘာလဲဆိုတော့စာမေးပွဲမှာပါမလား။ပါမယ်ဆိုရင်စိတ်ဝင်စားတယ်။မပါရင်စိတ်ဝင်စားဘူး။အဲ့တော့သူတို့စဉ်းစားချက်ကဘာလဲ။စာမေးပွဲတည်တာလျင်ကလေးတိုင်းရဲ့ဘဝကိုလုံးဝအုပ်ုံအရေးကြီးတယ်လို့သူတို့တတိချမှတ်ထားပါတယ်။အဲ့တော့သေချာစဉ်းစားကြည့်မယ်ဆိုရင်တော့စာမေးပွဲကပဲအရေးကြီးတာလားဟုတ်ရဲ့လားဟုတ်ရဲ့လားဟုတ်ရဲ့လားလို့မေးတဲ့အခါမှာတကယ်ကြတော့စာမေးပွဲကအရေးကြီးတာမဟုတ်ဘူးဆိုတာတွေ့ရတယ်။ဘာလဲ?အောင်စင်ရင်ကအရေးကြီးတာ။စာမေးပွဲအောင်စင်ရင်စာမေးပွဲရဲ့ရလက်ကသာအရေးကြီးတာဆိုတာဝန်ခံလာရပါတယ်။ကောင်းပြီ။ဒီနှစ်အောင်စင်ရင်ရဲ့ရလက်ကနောက်နှစ်အတွက်ဘာအရေးကြီးလဲလို့တေချာမေးတဲ့အခါမှာတော့ပုံမှန်အတန်းနေတဒန်းတဒန်း3 5ဒန်း6ဒန်းစသဖြင့်စဉ်းစားတဲ့အခါမှာတော့နောက်နေ့တက်တဲ့အခါကအရင်စကားနဲ့ပြောရင်တော့အေကန်းဖြစ်ဖို့ပေါ့ဗျာဒီထက်ကောဆိုတော့ဩအဲ့ဒီကလေးရဲ့အတွက်ကတ္တူကြားလေးမှရိုက်ပြီးတဲ့တစိမ့်ရဲ့စုဖလားတွေရဲ့စုယူတဲ့ဓာတ်ပုံတွေရဲ့အေကန်းမှချိတ်ဖို့ရပေါ့ဒီပြဿနာကရှေ့ကိုရောက်နေတာတွေ့ရပါတယ်ကောင်းပြီထားပါတော့စာမေးပွဲအတွက်ဘလို့တင်လဲလို့ပြောတဲ့အခါမှာဆရာရေးပြတော့ကိုလက်ရေးရတဲ့အလွတ်ကျက်ပညာရင်းမျိုးကဘာမှမဟုတ်ပါဘူးကျွန်တော်ပြောတဲ့ကြောင်းစောစောထားတဲ့နော်ဝေးလိုနိုင်ငံမျိုးမှလည်းမဟုတ်နောက်ကြမ်းမှထားတဲ့စင်ကာပူလိုနေရာမျိုးမှလည်းမဟုတ်ပါဒါဆိုလို့ရှိရင်ဘလို့သွားကြလဲဆရာက assignment ဆိုတာမျိုးပေးတယ်တပည့်ကရှာလာခဲ့အဲ့ဒါကအခြေခံအစ်စ်ဖြစ်တယ်မူလာဒန်းမတိုင်ခင်ကလေးတွေကိုတော့မှအဲ့ဒီအခြေခံသဘောတရားနဲ့သွားတာပါအဲ့တော့သူတို့ရှာလာခဲ့ဆိုတော့အဲ့ဒီခါကဘာလဲသူတို့ကြောင်းရတစုံတရားကိုသိဖို့အတွက်အခြေခံကိုတကယ်သင်ပြီးပြီဘလို့သင်တာလဲသင်ကြားမှုအထောက်အကူပစ္စည်းတွေနဲ့သူတို့သင်ခဲ့တာပါဥပမာဆိုရင်ဘူမိဗေဒအကြောင်းကိုပြောမယ်ဆိုရင်တကယ်ကြောက်အစ်စ်တွေကိုသူတို့ကင်ပြီးသားခွဲကြနားလည်ပြီးသားကျွန်တော်တို့ငငယ်ရလို့မျက်စိမိတ်ဟောရမျိုးမဟုတ်ဘူးဗျတဲကြောက်တို့ထုံးကြောက်တို့အဲ့ဒီလိုဂဝံကြောက်တို့ဆိုတော့မမြင်ဘူးပဲဟောရမှုပဲသူတို့တကယ်သိတာဒါကြောင့်မို့လို့သူတို့စီမှာရှေးဟောင်းယုတ်တုတစ်ခုတွေ့တာနဲ့ဒါဟာဘာသာရေးဆိုင်ရာယုတ်တုလားအမှုပညာတက်တက်လားတမိုင်းဆိုင်ရာအထောက်ထားလားအယူအဆနဲ့ကွာသလားဥပမာဆိုရင်တော့ဗျာဘယ်ခက်ကဘယ်လိုစစ်တီတွေဘယ်လိုမင်းရဲ့ဝန်ထမ်းတွေကသုံးခဲ့တဲ့ဗာလက်နဲ့မျိုးစသဖြင့်ပေါ့လေအဲ့ဒါကစကလေးတွေကခွဲကြခဲ့ရပါတယ်ဘာဖြစ်လို့အဲ့လိုခွဲကြနိုင်လဲသူတို့ပညာရေးအခြေခံဥကပြတိုက်ကိုအခြေခံတယ်စာတန်းတွေသူတေသနာပြုချက်တွေကိုအခြေခံတယ်ပြီးတော့စာကြည့်တိုက်နဲ့လုံးဝကင်းလို့မရဘူးအင်တာနက်နဲ့သွားရတယ်ဒါကြောင့်မို့လို့သူတို့စီမှာစာရေးတာကသင်မောင်းဟာကိုပြန်ကူးတာမဟုတ်တော့ဘူးသူတို့ report ခေါ်တဲ့အစီရင်ခံစာမျိုးကိုယ်တိုင်ရေးနိုင်တယ်ဒီကလေးတွေရေးနိုင်တယ်စုပေါင်းပြီးတော့ဆွေးနွေးမှုလုပ်နိုင်တယ်ပြီးတော့ကိုယ်တိုင်သရုပ်ပြပြီးတော့တင်ဆက်နိုင်တယ်ကျွန်တော်တစ်ခါမြင်မှုပါတယ်သူတို့ငန်းအချောင်းတင်နေတာဆရာငန်းကဘာရောက်ရဲဟေ့သူတို့ကအဖြူရောက်မှလို့မအော်ကြဘူးအနဲ့ရောက်လဲရှိတယ်ဆိုတာကိုသူတို့သိပြီးသားသူတို့ကငန်းဟာဘာသာတော်လဲကုန်းတော်ဘာရေတော်ဘာလားတင်နေတော့ကျွန်တော်သတိထားမိသွားတာဟိုဘဲတူဖြန်တူလို့တော်ဘာမျိုးကိုသူတို့နိုးတိုက်တော်ဘာတွေကဘလို့ထည့်ရတယ်ဆိုတာအဆဥကပောက်ပြီမဲ့နိုးတိုက်တာလဲဘလို့ရှိတယ်ဆိုတာအဆကလေးတွေကအခြေခံသိနေတာကိုကျွန်တော်တွေ့ခဲ့ရတာပါအဲ့တော့ဘာဖြစ်လို့ဒီလိုပညာရေးကအခြေခံတလောက်ကောင်းလဲပြန်ကြည့်လိုက်ရင် စင်ကာပူနိုင်ငံမှာမူကြိုဆရာမတစ်ယောက်ဖြစ်ဖို့အတွက်အနည်းဆုံးလိုအပ်ချက်ကဘာလဲဆိုတော့ National Institute of Education လို့ခေါ်တဲ့အဲ့ဒီတက္ကသိုလ်ကနေပြီးတော့အနည်းဆုံးဘွဲရပါတယ်အဲ့ဒါပညာရေးဆိုင်ရာအမျိုးသား Institute ကနေပြီးတော့ဘွဲရမှသူကမူကြိုဆရာမဖြစ်ဖို့အတွက်နှိစက်သွားတာပါမတိကြသေးပါဘူးဒါတော့မှအဲ့တော့သူတို့ဟာခလီတယောက်ကိုသတိသားဘဝကလေးကနေပြီးတော့အထရာဆောင်းမှရေးထားတဲ့ report တွေအစီရင်ခံစာတွေကိုဖတ်ပြီးတော့အဲ့ဒီခလေးရဲ့ရုပ်ပိုင်းဆိုင်ရာအခြေအနေပြီးတော့မှနာမ်ပိုင်းဆိုင်ရာဘာဖြစ်နိုင်လဲဆိုတာကိုကြိုပြီးတော့တဦးချင်းသိအောင်လည်းလေ့ကျင့်ထားခဲ့ရတာပါသူတို့ဘာနိုင်ငံတွေရဲ့အနာဂတ်ကိုပြုစုပျိုးထောင်နေကိုဆက်ဆက်ပြီးတော့စဉ်းစားမိသမျှဖောက်သည်ချရတယ်မှာပဲ